Welcome to the Voice of America in Burmese.
ဘေးကင်းလုံခြုံတဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇန်နဝါရီလ9ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ3249လိုင်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့တွေကိုကိုရဲမွန်နဲ့တူပြောပြမှာပါဒီနေ့နားဆင်မယ့်ဒီနေ့မှာတော့ကွန်ဂရက်စ်တော်ကိုစီးနင်းခံရတာအနှစ်ပြည့်တဲ့နေ့မှာပဲဒီမိုကရေစီစင်တာမိုးတွေကိုကာဝယ်ဆက်ရှောက်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းလိုက်တဲ့သတင်းဒီနေ့စတင်မဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ပေါ်ဝေဖန်မှုတွေဆက်လက်ဖော်ပေါ်နေတဲ့သတင်းဆက်လက်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတော့ဒီရှမ်းမြောက်ပိုင်းနန်ခမ်းမြို့အဝင်စစ်စေးရိတ်ကိတ်ကိုအမည်မသိလက်နက်ကိုင်လူတစုကနေပြီးတော့ပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးဒေသခံသူပြောကြတာက
နမိုင်ကျော်တော့ပြစ်တယ်သူက6ရောက်လာတယ်သူက M4 နဲ့ပြစ်တယ်ခေဟိုင်းရောဖက်ကနေပြီးတော့မှအဲ့ဒီသူပြင်းထောက်တဲ့နေရာမှာပြစ်ပါတယ်
ဒီနေ့အပြီးတင်ဆက်ဖို့ရှိပါတယ်တခါပြုံးမြန်မာနယ်စပ်မှာယာနဲ့ချီတဲ့ကုန်တင်ကားတွေပိတ်မိနေပါတယ်စစ်ကောင်စီကတော့တယ်လီဖုန်းဆင်းကပ်နဲ့အင်တာနက်လုပ်ငန်းဝင်ငွေကုန်တွေကိုတိုးကောက်မယ်ဆိုတာကြောင့်ဘယ်လိုရိုက်ခတ်မှုတွေရှိလာမှာပါလဲတခါမကြာခင်မြန်မာပြည်ကိုရောက်လာမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်အပေါ်နိုင်ငံရေးအကဲခတ်တွေရဲ့သုံးသပ်ချက်တွေကိုလည်းတင်ပြပေးဦးမှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်မှာကွန်ဂရက်စ်တော်ကိုစီးနင်းဝင်ရောက်ခံခဲ့ရတာတစ်နှစ်ပြည့်ထိမ့်မှတ်ခံနာကျင်းပရမှာဒီမိုကရေစီစင်တာမိုးတွေကိုကာဝယ်ဆက်ရှောက်ဖို့အမေရိကန်တွေကိုသမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ
် What kind of nation are we going to be? Are we going to be a nation that accepts political violence as a norm?
နိုင်ငံရေးကျန်းသက်မှုတွေကိုစံတစ်ခုဖြစ်လက်ခံထားတဲ့တိုင်းပြည်ဖြစ်လာတော့မှလားပြည်သူလူထုရဲ့တရားဝင်စံနာသဘောထားကိုရွေးကောက်ပွဲတာဝန်ရှိသူတွေကပါတီစွမ်းနဲ့ပြောင်းလဲတာကိုလက်ခံတဲ့တိုင်းပြည်ဖြစ်လာတော့မှလားဆိုပြီးလွှတ်တော်ကကြာသပင်းနဲ့မင်ကုန်းမှာသမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်2020ခုနှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ကသမ္မတဘိုင်ဒန်ကိုလွှတ်တော်မှတရားဝင်အတည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျူပန်နဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေကရဲရင်နဲ့အတားအဆီးကိုအင်အားအလုံးရင်းနဲ့ဖျက်ချော်ပြီးလွှတ်တော်ကိုစီးနင်းခဲ့ကြတာပါလွန်ခဲ့တဲ့နှစ်ကဖြစ်ဖြစ်ကြောင့်ဒီမိုကရေစီစနစ်ဟာကျဆုံးတော့မယ်ဆိုပြီးတရုတ်ရုရှားတို့လိုနိုင်ငံတွေကမြင်လာကြတယ်လို့လည်းသမ္မတဘိုင်ဒန်ကမင်ကုန်းမှာထပ်သွင်းပြောဆိုသွားပါတယ်ထရန့်ကိုနာမည်တက်မပြောခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့သမ္မတဟောင်းရဲ့ကျူးကမ်းမှုတွေအောင်မြင်မှုမရခဲ့ပဲအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ခဲ့ရတာကိုသမ္မတဘိုင်ဒန်ကအချိန်ချင်းထပ်သွင်းပြောကြားသွားတာပါသမ္မတထရန့်ကတော့လက်ရှိအစိုးရရဲ့မူဝါဒတွေမအောင်မြင်ဖြစ်နေရတွေကနေအာရုံလွဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သမ္မတဘိုင်ဒန်မင်းကိုပြောပြီးမှပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူငါးဦးသေဆုံး130ကျော်ဒဏ်ရာရခဲ့တဲ့လွှတ်တော်ကိုစီးနင်းတက်ခတ်မှုနဲ့ဆက်နွယ်ပြီးလူပေါင်း925ယောက်လောက်ကိုရာဇဝတ်မှုတွေနဲ့အရေးယူထားပါတယ်
ဆိုဗီယက်ပြည်ထောင်စုရဲ့အဖွဲ့ဝင်နိုင်ငံဟောင်းတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံအယ်မဒီမြို့ကကြာတာပရိနေဆန္ဒပြပွဲမှာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းတာကြောင့်ဆန္ဒပြသူဒါဇင်နဲ့ချီတိတ်ဆုံးပြီး2000ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့သိရပါဗျ။ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင်အချို့တပ်ဖြတ်ခံခဲ့ရပြီးရဲတအူးခေါင်းဖြတ်အသက်ခံရခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါဗျ။ပြီးခဲ့တဲ့ရက်တွေအတွင်းနိုင်ငံတော်ကဆန္ဒပြပွဲတွေကိုရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကနိုင်နိုင်နင်းနင်းထိန်းသိမ်းနိုင်ခြင်းမရှိတာကြောင့်ကာဇက်စတန်တမရကရုရှားအစိုးရကိုလုံခြုံရေးအကူအညီပေးဖို့တောင်းဆိုခဲ့ရာကြောင့်ရုရှားနိုင်ငံကဆေလွတ်ထားတဲ့လုံခြုံရေးတပ်ဖွဲ့အကူအညီတွေကာဇက်စတန်နိုင်ငံကိုရောက်ရှိနေပြီးတော့ကြတာပရီနိဆန္ဒပြပွဲတွေနှိမ်နင်းရမှာပါခဲ့တယ်လို့လည်းသိရပါဗျ။အကြီးဆုံးမျိုးဖြစ်တဲ့အယ်မဒီမျိုးကရင်းမြစ်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကကြီးကားကားရီဘဝကနေပြစ်ခတ်ဖြိုခွဲခဲ့တာပါ။အဲ့ဒီနေရာမှာဆန္ဒပြသူတွေဟာဘာလက်နက်မှမပါဘဲဆန္ဒပြနေကြတာလို့ဆန္ဒပြအဖွဲ့တွေကကိုယ်စားလှယ်သူက Radio Free Europe ကိုပြောပါဗျ။ကာဇက်စတန်အစိုးရကလောင်စာဆီဈေးနှုန်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောင်းလဲလိုက်တာကြောင့်လူတွေလက်မပေါ်ထွက်ဆန္ဒပြကြတာပါဆန္ဒပြပွဲတွေအခြေအနေတွေဆိုးလာတာကြောင့်ဗုဒ္ဓဟူးနေ့မှာကာဇက်စတန်တမရကအရေးပေါ်အခြေအနေကြီးညာပြီးပြင်းပြင်းထန်ထန်တုံ့ပြန်နှိမ်နင်းသွားမယ်လို့ TV ကနေပြောသွားခဲ့ပြီးနောက်တနေ့မှာတော့အခုလိုပြင်းပြင်းထန်ထန်နှိမ်နင်းမှုတွေဖြစ်လာတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကာဇက်စတန်နိုင်ငံရဲ့ဝန်ကြီးကိုနိုင်ငံအရေးပေါ်ကြီးညာချက်အခြေအနေနိုင်ငံရေးအကျက်အသဲဖြေရှင်းရမှာလူခွင့်ရေးတွေ မီဒီယာလွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးဖြေရှင်းဖို့ကြတာပရိနေမှာဖုန်းပေါ်ကနေပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ
်။ဆူရန်နိုင်ငံကကာတွန်းမြို့တော်အပါဝင်မြို့ကြီးတွေမှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလွန်ညွေးတပ်ဖွဲ့တွေကြတာပရိနေကမျက်ရည်ပုံးနေနဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့ဆုံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းဆက်ရနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နှိမ်နှင်းမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလိုရှာမှုတွေကိုအားပေးထောက်ခံနေတဲ့ဆူဒန်ဆရာဝန်များကော်မတီကပြောဆိုထားပါတယ်။ကျွန်တော်ဗင်းကသေဆုံးသူတွေဟာမြို့တော်ကနေနိုင်မြေတစ်ပတ်ခန့်မှာရှိကြတဲ့အွန်ဒါမန်နဲ့ဘာရီမျိုးတွေကဆန္ဒပြပွဲတွေမှာပါဝင်သူတွေဖြစ်ပြီးလူငယ်တွေတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးရတာလို့လည်းပြောဆိုထားပါတယ်။ဆူဒန်ကောင်းဆောင်ဟောင်းအိုမာအယ်ဖာရှားကိုဖြုတ်ချခဲ့ပြီးတဲ့နောက်2019ခုနှစ်ကအာနာခေါ်ဝေသဘောတူညီချက်အရအုပ်ချုပ်နေတဲ့အသွင်ကူးပြောင်းရေးအစိုးရကိုဖြုတ်ချပြီးအာနာသိမ်းခဲ့တဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ဆန္ဒပြသူတွေဟာမြို့တော်မှာရှိတဲ့သမရနန်းတော်အနီးအထိရောက်အောင်ကြိုးပမ်းခဲ့ကြတာပါ။အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တည်ငြိမ်အောင်လုပ်ဖို့လိုအပ်ချက်အရဆိုတဲ့အကြောင်းပြချက်နဲ့အာနာသိမ်းခဲ့တဲ့ဆူဒန်ဆက်ရနာဝင်ဒီဘက်ကတော့ကျော်သာပင်းကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူး။ငင်းချမ်းစွာဆန္ဒပြတွေကိုခွင့်ပြုထားပေမဲ့ထိခိုက်မှုသိချင်အောင်လုပ်တဲ့သူတွေကိုတော့အရေးကြီးမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကအစောပိုင်းမှာပြောဆိုထားကြပါတယ်
။အတွေ့အကြုံရှိဝိုင်းအတန်တမန်သူဖြစ်တဲ့ David Satterfield ကိုဆိုမာလီယာ၊ဂျီဘူတီ၊အီရီထရီးယားနဲ့အီသီယိုးပီးယားနိုင်ငံတို့ပါဝင်တဲ့အာဖရိကဥကြိုဒေသအထူးကုလသမဂ္ဂအဖြစ်ခန့်အပ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာတာပရိနေမှာကြေညာလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့တန်အမတ် David Satterfield ဟာတူရကီနိုင်ငံတန်အမတ်အဖြစ်တာဝန်ထမ်းဆောင်ဖို့လိုပါရှန်ပင်လယ်ဝေးနိုင်ငံတွေလဗနွန်နဲ့အီရတ်နိုင်ငံမှာလည်းတာဝန်ထမ်းဆောင်မှုပါတယ်။တန်အမတ်ဆာတာဖီးလ်နိုင်ငံတကာတန်တမန်အတွေ့အကြုံတွေနဲ့ကမ္ဘာတလားကခက်ခဲတဲ့သဘောထားကွဲလွန်မှုငြင်းပွားမှုတွေကိုပါဝင်ပတ်သက်ဖြေရှင်းခဲ့မှုတွေဒီအတွေ့အကြုံတွေဟာဒီဒေသတွင်းကပြဿနာတွေကိုဖြေရှင်းရမှာအထောက်အကူဖြစ်မှာဖြစ်ကြောင်းနဲ့အာဖရိကဥကြိုဒေသမှာအမေရိကန်အစိုးရရဲ့အကျိုးစီးပွားကိုလည်းပုံမပန်ဖို့ပေးနိုင်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်အထူးကိုယ်စားလှယ်ဟောင်းဂျက်ဖရီဖဲလ်မန်ကတော့အမေရိကန်နိုင်ငံသားရေးဌာနရဲ့အာဖရိကဆိုင်ရာကိစ္စရပ်တွေကိုအကြံပေးဖို့ဌာနအတွင်းမှာဆက်ရှိနေမယ်လို့သိရပါတယ်အာဖရိကဥကြိုဒေသတွင်းကဆိုမာလီယာနိုင်ငံမှာရွေးကောက်ပွဲရွေးဆိုင်မှုအီသီယိုးပီးယားနိုင်ငံမှာတော့အစိုးရနဲ့တီဂရီလက်နက်ကင်တပ်တွေအကြားတိုက်ပွဲစတဲ့ကြေညာတွေနဲ့ရင်ဆိုင်နေရတာပါခင်ဗျာ
အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383လိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဒီကနေ့တောက်ချန်နေမှာစတင်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းငင်းချင်းရရှိဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးကြိုးပမ်းမဲ့အကြောင်းပြောဆိုထားပေမဲ့ခီးစဉ်ပေါ်ဝေဖန်မှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပထမဆုံးနိုင်ငံအကြီးအကဲ2ရဲ့ခီးစဉ်ဟာဆက်ရနာပိုင်တွေကိုတရားဝင်လက်ခံရရောက်မှာကိုလည်းဒီမိုကရေစီလို့ရှာသူတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။နိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းခီးစဉ်ကိုဖျက်ဖို့ကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။စစ်ကောင်စီကတော့ဗိုလ်ချုပ်မူကြီးမင်းအောင်လည်းဖိတ်ကြားချက်နဲ့နှစ်ရက်ကြာလှုပ်ပွားလာရောက်မဲ့ခီးစဉ်တွင်နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံအပါအဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့ခီးစဉ်မတိုင်ခင်မှာပဲသတင်းထုတ်ပြန်ပြောဆိုထားပါတယ်
။ထိုင်းနိုင်ငံမှာဗီဇာပြောင်းကိုဗစ်မျိုးကွဲအိုမီခရွန်ကူးစက်မှုနှုန်းမြင့်တက်လာတယ်လို့နေ့စဉ်ကိုဗစ်ကူးစက်သူလူနာဦးရေ9000အထက်ကိုရောက်ရှိလာတာကြောင့်ထိုင်းကျန်းမာရေးဝန်ကြီးဌာနကကိုဗစ်သတိပေးချက်အဆင့်3ဟန်နဲ့အဆင့်4ထိတိုးမြှင့်ထုတ်ပြန်လိုက်ပါရယ်။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကြာစီးပွားရေးကျဆင်းနေမှုတွေကိုနလန်ထူဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေလည်းတန်းနဲ့ချီပြီးရှိနေတာပါ။ကိုဗစ်ကန့်သတ်ချက်တွေအရနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေနည်းမြေကျော်ပြီးခီးတော်လာခွင့်တွေမရကြတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးဆိုင်ရာတာဝန်ခံဦးမင်းဦးကပြောပါရယ်။အလ
ုပ်သမားတွေတော့ကျေကျေတော့အခုတော့မှပဲတွားလာတာတွားလာခွင့်မှမရဘူးသူတို့ဒီတဲ့ဆိုတာကအလုတ်ကကျွန်တော်တို့ဘက်ဒီမှာဆိုလို့ရှိရင်လေဟိုတယ်တွေဘာတွေကအခုစရုံပဲရှိသေးတယ်လေဒီလိုပြန်ဖြစ်တယ်ဆိုတော့တခါပြန်ပိတ်ပြီးတော့ကတော့ပို့ဆိုရင်နောက်အလုတ်ပြောင်းပြည့်တဲ့နေရာမှာလည်းတခြားပြည်နယ်မှာတွားပြီးလုပ်လို့ဆိုလို့ရှိရင်တို့တော့ခက်ခဲဖြစ်တာသူအပ်တဲ့အလုတ်သမားဝန်ထမ်းရေးဝက်သူကထားမှာ
2021ခုနှစ်နိုဝင်ဘာလမတိုင်မီကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးရတဲ့သူတွေအနေနဲ့၃ကြိမ်မြောက်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့တွေကိုလည်းထိုင်းဆိုရက်ကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အသေးပြုလူနာ2သန်း 2-3 ကျော်ရှိနေပြီဖြစ်တယ်လို့ဇန်နဝါရီလ6ရက်နေ့တနေ့ထဲမှာပဲကူးစက်သူဥယျာဉ် 9,900 ကျော်အထိပြန်ပြီးမြင့်တက်လာပါတယ
်။ကမ္ဘာတစ်လောနိုင်ငံတွေမှာလူဦးရေအနည်းဆုံး80ရာခိုင်နှုန်းကိုဒီနှစ်ဇူလိုင်လနောက်ဆုံးထားပြီးကိုဗစ်ရောဂါကာကွယ်ဆေးထိုးနှံအောင်စီစဉ်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကာကွယ်ဆေးထိုးနှံတဲ့အစီအစဉ်တွေအောင်မြင်မှုမရမချင်းကာယရောဂါကိုအဆုံးသတ်နိုင်မှာမဟုတ်ကြောင်းလည်းသတိပေးခဲ့တာပါ။နောက်ဆုံးပေါ်ကိုဗစ်ရောဂါကူးစက်ဆေးတွေထိရောက်တဲ့စံတဆစ်ဆဲမှုတွေကိုနိုင်ငံတိုင်းမှာသုံးနိုင်အောင်ချမ်းသာတဲ့နိုင်ငံတွေကစီစဉ်ကြဖို့လည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရင်းချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာ WHO ညွှန်ကြားရေးမှူးချုပ်တက်ဒရိုစ်အဒနောဂေဘရီယေဆုစ်ကတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းတိုးတက်မှုတွေရှိခဲ့ပေမဲ့ကာကွယ်ဆေးနဲ့ကျန်းမာရေးဆက်ရှောက်မှုတွေမှာမငြိမ်မြမှုတွေဟာအကြီးဆုံးဆုံးရှုံးမှုဖြစ်နေလဲပြောဆိုသွားခဲ့ပါတယ်
။ဂျလာဘရီနီမြောက်ကိုရီးယားနိုင်ငံကစံသက်ပြစ်လွတ်လိုက်တဲ့ပယ်ထိန်သက်ဒုံးကျည်ဟာမြောက်ကိုရီးယားအစိုးရကပြောလိုလိုပဲတကယ်ပဲအတန်ထက်ငါးဆမြင်တဲ့ဒုံးကျည်ဟုတ်မဟုတ်ကိုပြန်လည်စီစစ်နေတယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံအစိုးရတွေကတော့ပယ်ထိန်သက်ဒုံးကျည်ဆိုတာကိုကနဦးအပြည့်ပြုထားပြီးဂျပန်အစိုးရကတော့ဒီဒုံးကျည်ဟာကီလိုမီတာ900ကျော်ပြန်တန်းခဲ့တယ်လို့ခန့်မှန်းထားပါတယ်။ပန်ဒဂွန်ပြောခွင့်ရဒုဗိုလ်မှူးကြီးမာတင်ဆိုင်နာကအခုလိုစံတက်လွတ်ခဲ့တာကိုသိရှိကြောင်းအခြေအနေမှန်တွေသိရဖို့ကိုမိဖက်နိုင်ငံတွေနဲ့ပူးဆွဲလှုပ်ဆောင်နေကြောင်းနဲ့ဘာရီဆက်လုပ်ရမယ်ဆိုတာကိုလည်းစီစစ်တွက်ချက်နေတယ်လို့ပြောပါတယ်။ဂျလာဘရီနီအစိုးရပိုင်းမှာအတန်ထက်ငါးဆမြန်တဲ့ပယ်ထိန်သက်ဒုံးကျည်ကိုစံတက်လွတ်တင်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကနေကြေညာခဲ့တာပါ။ထုတ်ပြန်ကြတဲ့မှာအတန်ထက်၅ဆမြင်ပယ်ထိန်သက်ဒုံးကျည်တဲ့ရင်ကနေတဆင့်ဒီဒုံးကျည်ကိုလွှတ်တင်ခဲ့ရလို့ပြောဆိုပါရပါခင်ဗျာ
တောင်းကြနေမယ်နဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကုရဲမွန်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေပတင်ဆက်ခင်မှာအရင်ဦးဆုံးတရင်ပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့အဝင်စစ်စည်ဂိတ်ကိုမနေ့နေ့ကင်း2နာရီကျော်လောက်ကအမည်မသိလက်နက်ကင်တွေဘုံးပစ်လောင်ချာနဲ့ပစ်ခတ်ခဲ့ပြီးနောက်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်။ဒီပစ်ခတ်မှုမှာထိခိုက်တာမရှိခဲ့ပေမဲ့မနေ့ကနန်ခမ်းမြို့တွင်တိုက်ပွဲဖြစ်ခဲ့တာကြောင့်ထိတ်လန့်နေတဲ့မြို့ကန်တွေပို့ပြီးတော့ခြောက်ခြားခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်မြောက်ပိုင်းအခြေအနေကိုကိုစော်မိုးကျော်ပြောပြပေးပါအောင်ဗျာ။
ကြတာပနေနေ့နေကင်းပိုင်းမှာမူဆယ်မျိုးဘက်ကနေနမ်ခမ်းမျိုးဘက်အဝင်ရက်ွက်3ကစစ်စေးရေးဂိတ်ကိုအမည်မသိလက်နက်ကင်ဖွဲ့တွေက M40 ခေါ်ဘုံးပစ်လောင်ချာနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနမ်ခမ်းမျိုးကန်တဦးက VOA ကိုအခုလိုပြောပါတယ်
နမိုင်ကျော်တော့ဖြစ်တယ်သူက6ရောက်လာတယ်သူက M40 နဲ့ဖြစ်တယ် M40 3လုံးတော့ဖြစ်တယ်ဆေးဟိုင်းရွာဖက်ကနေလာပြတော့မှအဲ့ဒီသူတို့ပြင်းထောက်တဲ့နေရာမှာပြလာတယ်သူကပြန်ချင်းလေးရောက်တယ်တကယ်လည်းအပြန်လာပြပြတော့ဆန်ငါချက်တော့သူပြန်ပြသွားတယ်ရက်ကွက်ကသူကရက်ကွက်ပြဆိုတော့မန်ခန်းရက်ကွက်ခေါ်တော့သူကမြို့ဝင်နဲ့နတ်ခမ်းမြို့ဝင်သူကအဲ့မှာစစ်စေးကြီးရှိတယ်နေရာသူကခန်းလာတာပြတယ်နေရာ
ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုရှိမရှိမသိရကြောင်းကိုလည်းပြောပါတယ်အခြားဒေသခံတူကတော့ပြစ်ခတ်တံတွေကြားရကြောင်းနဲ့ဘယ်နေရာမှာဖြစ်တယ်ဆိုတာကတော့အတိအကျမသိကြောင်းပြောပါတယ
်ကျန်တော့ကြားရတယ်မယ်ဘရူဝါပါချစ်တဲ့စရာတော့တေချမ်းတီအိုင်ယူဘောဘတ်မူဆဲဆန်နင်းခမ်းယူအထွက်ဟိုဘတ်မူမူဆဲဘက်အသွားလဲဘဲမပထတော့ဘလို့ချီလဲကမပြောတတ်ဘူ
းဒီဇင်ဘာလ9ရက်နေ့မနေ့7နာရီလောက်တုန်းကလဲ TNLA ခေါ်တအန်းပလောင်အဖွဲ့တပ်ဖွဲ့ဝင်တွေဟာနမ်ခမ်းမြို့ထဲဝင်ရောက်ခဲ့ပါတယ်ဒီလိုဝင်ရောက်လာပြီးနောက်နေကင်း12နာရီလောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးတိုက်ပွဲစတင်ဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုကြောင့်ကလေးငယ်2ဦးအပါအဝင်ဒေသခံ6ဦးလက်နက်ကြီးချီထိမှန်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့တိုက်ပွဲဖြစ်ပြီးနောက်မှာနမ်ခမ်းမြို့ထဲအတွင်းမှာအသွာအလာမရှိသလောက်ဖြစ်ပြီးပြည်သူအများစုဟာအထိတ်တလန့်နဲ့ရှိနေကြောင်းဒေသခံအမျိုးသမီးတဦးကအခုလိုပြောပါတယ်။
ဟုတ်ရင်စိတ်ကတော့မသိတော့ကအချိန်လေးတော့တော်တော်လေးကိုတုံ့လုံးချက်ပြရကောင်းရပေါ့နော်။ဒီလူအတန်းလေးချလိုက်တဲ့လေကျမတို့ကမနေ့ကလိုမျိုးပုံစံမျိုးဆက်ချင်မလားဆိုမှတော်တော်လေးကိုဟိုရင်ကြ
။ဂျာတာပရင်းနေမှာတော့မြို့အတွင်းလူအသွားအလာတိတ်မရှိသလိုဈေးဖွင့်တာလည်းမရှိဘူးလို့နမ်ခမ်းမြုတ်ခံအမျိုးသားတဦးကလည်းပြောပါတယ်
။မရောက်ကြတော့မရောက်ကြတော့ဘယ်လိုဖြစ်ရခရီးတော့ပြေးသွားပြီသူတို့ကမရောက်ရဲကြတော့ရဲ့အထက်ကလန့်ဖြစ်နေတယ်မနေ့ကတော့လူရင်လားတော်များတယ် ဒီလိုတော့မှနည်းနည်းဆိုရင်စိတ်ချရတော့ညို့ညို့ပဲဝင်မှရတယ်ကြောက်တယ်အဲကြောင့်ညို့သေးတော့စိတ်စိတ်နေတာပဲ
January 4ရက်နေ့တုန်းကနမ်ခမ်းမြို့မြို့မစဲအတွင်းလူနှစ်ယောက်တင်တာနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်အဲ့ဒီတေဆုံးသူနှစ်ဦးဟာ TNLA အဖွဲ့ကဈေးအတွင်းစက်ကြေးကောက်ယူသူတွေဖြစ်တယ်လို့ဒေသခံတွေကပြောဆိုခဲ့ကြပါတယ်အဲ့ဒီနောက်9ရက်နေ့မှာတော့ TNLA တပ်ဖွဲ့တွေကနမ်ခမ်းမြို့အတွင်းဝင်ရောက်လာကြတဲ့နောက်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပ
ါကုစုံမိုးကျော်ပြောပြသွားတာပါခင်ဗျာဒီလိုမျိုးနန်ခမ်းမြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့ချိန်မှာပဲရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်ကုန်းသွေးစုံမှာတော့မြန်မာကုန်င်္ဂါးတွေရာနဲ့ချီပြီးတော့ပိတ်မိနေပါတယ်အကြောင်းကတော့ကူးစက်မြန်အိုမီခရွန်ကြောင့်တရုတ်ဘက်ကနယ်စပ်ဂိတ်ပြန်ပိတ်သွားမှာကိုမြန်မာကုန်တွေကစိုးရိမ်နေတဲ့အတွက်ကုန်တွေကိုစုပြုံပြီးရသလောက်တင်ပို့နေတာဖြစ်နိုင်ကြောင်းကုန်တွေကခံမှန်းပါတယ်မြန်မာပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့ဒေါခင်မျိုးတက်ကပြောပြမှာပါ
မြန်မာနဲ့နယ်စပ်ကုန်သွယ်ရေးမှာတရုတ်ဘက်ကနေကာယောဂါအကန့်သတ်တွေတိုးလိုက်တဲ့အပြင်ကိုဗစ်ပိုးမျိုးကွဲတဲ့အိုမီခရွန်ကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမရေမရာဖြစ်လာတာနဲ့တရုတ်နှစ်တကူပိတ်ရရှင်နဲ့ကျွမ်းဝမာတွေကိုစိုးရိမ်ပြီးတရုတ်နယ်စပ်ဘက်ကကုန်တွေပို့နိုင်ဖို့အတွက်ရောက်နေတဲ့မြန်မာကုန်ကားကရာနဲ့ချီပြီးရှိနေပါတယ်။မြန်မာကားတွေဟာတရုတ်နိုင်ငံတဲကိုဝင်ခွင့်မရဘဲတရုတ်ကားနဲ့ကုန်ကိုလဲလှယ်ပြီးတည်ရတာဖြစ်တဲ့အတွက်တရုတ်ဘက်မှာလည်းလုံလောက်တဲ့ကုန်ကားရဖို့အတွက်အခက်အခဲဖြစ်နေတာပါ။ဒါကြောင့်မြန်မာဘက်ချမ်းမှာဖရဲ၊တခွအပါဝင်၊ဆန်၊ပဲ၊ရဘာနဲ့စားတောက်ကုန်တင်လာတဲ့ကားတွေရာနဲ့ချီပြီးပိတ်မိနေတာလို့မူဆယ်ဆန်ကုန်တဲ့အသင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါလေ
။ဘုန်းတော်ကဒီကားနဲ့လောက်ပါဘူး။ဗမာပြည်ကားတွေတိုးဆောက်ပြီးမဖြစ်ဘူး။အဲ့တော့ဘာဆက်ဆက်ဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီလိုတဲ့ပုံစံကြီးကများတယ်။စားစီရမဲတယ်။ဒါကြောင့်ကောင်းလူကြီးတွေကလူကြီးတွေတင်တာမှာခရဲတခွားကားတွေကပုံတော့ငွေဖြစ်တယ်ဒီရကတိုက်တယ်ဒီလိုပါဒီရကားတစ်စီးဒေနဆက်နှစ်ပိပါတဲ့ဆဲကားတစ်စီးဒီရက3000ကျော်လူကြီးတွေပမာငွေသိတူရပြီးတယ်ကျွန်တော်ဆန္ဒပြသမားလုံးဝမခိုက်တယ်ငွေနိုင်လို့ဒီပိတ်ကြီးတွေကားကြီးသွားတယ်ဟောက်တို့ချိန်လို့အတွက်ဒါတယောက်ဒီကိုလို့ကြာဝင်ဖို့ကဒီရောက်ခေါက်ကမရဘူးငါကလည်းစီတယ်ကျွန်တော်တို့ဈာမဆန့်တာနဲ့ဆန့်နေတာ
ကုန်ကားအများစုကတော့တရုတ်ကုန်ကားကိုငှားရမ်းဖို့အတွက်မတက်နိုင်တာကြောင့်ဆောင်ဆန်းရင်မူဆယ်မှာပဲကြန့်ကြာနေတာပါဒါပေမဲ့လည်းရက်ရှည်အထားမခံတဲ့တတိကားတွေကတော့မြန်မာပြည်ဘက်ကနေမူဆယ်ဘက်ကိုနေတိုင်းဝင်နေပါတယ
်ဒီလိုဒီမှာအုပ်ကတော့တွေ့လို့ဒီခေတ်ကပြေးလာရင်ငါတို့ဝင်ရတော့ပါဘူးဆိုပြီးတော့အလုပ်ရတဲ့ဒီမှာကိစ္စတွေပါတယ်ကွာအဲ့တော့ကျွန်တော်တို့ခေပါဒီရက်မှာဒီနေ့ဒီကွာဆက်ပြီးတော့ဒီနေ့ဒီကွာမတိုင်ဘူးကျွန်တော်ဇန်နဝါရီ15ရက်လောက်ကျတော့လုပ်လို့တော့ကျွန်တော်ရရတဲ့ဒီလိုမျိုးဒီကွာပိတ်ရှင်အလုပ်ရဖို့လည်းတော့ဒီထောက်ကူကားကွာဒီနေ့ကြီးကြီးတော့ကျူသွားတာဖြစ်ပါတယ်
ကိုဗစ်ပိုးကူးစက်မှုတွေကြောင့်မြန်မာနဲ့နယ်စပ်ကုန်သွယ်ရေးကိုတရုတ်ဘက်ကကာလရှည်ပိတ်ခဲ့ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ချင်းဆန်းကျော့ဂိတ်တစ်ခုကိုပဲနိုဝင်ဘာလ22ရက်နေ့မှာပြန်ပြီးဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကိုဗစ်အကန့်အသတ်ကိုတရုတ်ဘက်ကထပ်ပြီးတိုးလိုက်တာကြောင့်ပိုးသက်ဆေးဖြန်းကားတွေ၊ကွန်တိန်နာတစ်တန်နဲ့ကုန်ကားငှားရမ်းကားတွေ၊ crane ဆဲကားတွေဒါတွေကိုမြန်မာဘက်ကနေချခံနေရပြီးအရင်ကထက်ကုန်ချက်စီးကနှစ်ဆလောက်ပိုလာတယ်လို့မြန်မာကုန်တွေကပြောပါတယ
်ပြည်ရေးမြန်မာဌာနရဲ့တောက်ကြနေမနေ့ခင်ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုလည်းတင်ပြခြင်းပါတယ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဟွန်ဆင်ဟာဝေဖန်မှုတွေမျိုးမျိုးရှိနေတဲ့ကြားကပဲမြန်မာနိုင်ငံကိုတောက်ကြနေမှာရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ဟာအာဆီယံကနေအရေးယူထားတဲ့မြန်မာစစ်ကောင်းဆောင်တွေကိုအတိမတ်ပြုရာကြတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးလေလာသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ကုစုံမှုကြော်တင်ပြထားပါတယ်ဗျာ။
အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာသူ့ရဲ့နှစ်ရက်ကြာခရီးစဉ်အတွက်မြန်မာနိုင်ငံကိုရောက်ရှိလာတော့မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြင်းထန်နေတာရော့ကျသွားဖို့ဒေသတွင်းအာဆီယံနိုင်ငံတွေရဲ့တန်တမာရေးအရာကြိုးပမ်းမှုရပ်တန့်နေတာကိုပြန်လည်စတင်နိုင်ဖို့ဆုတဲ့ခေါင်းစဉ်နဲ့ရောက်လာတာဖြစ်ပါတယ်။ဒါပေမဲ့တရားဝင်ရွေးကောက်ပွဲအနိုင်ရထားတဲ့အစိုးရအပေါ်အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကိုတရားဝင်အတိမတ်ပြုတ်လို့ဖြစ်သွားတဲ့ဆိုကအတော်များများကအမျက်ဒေါသထွက်ကြပါတယ်ပြီးခဲ့တဲ့နှစ်ကဒေတာတွင်အ ASEAN ကောင်းဆောင်တွေက Indonesia နိုင်ငံ Jakarta မှာ ကျင်းပခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးမှာ မြန်မာ နိုင်ငံမှာ ဒီမိုကရေစီ ပြန်လည်ဖော်ဆောင်ရေးအတွက် အချက် 5 ချက်ပါ လုပ်ငန်းစဉ်တရက်ကို အပြန်အလှန်သဘောတူခဲ့ကြပါတယ် အဲ့ဒီ 5 ချက်ထဲမှာ မြန်မာ နိုင်ငံမှာ အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ နိုင်ငံရေးအရာ စတင်ဆွေးနွေးကြဖို့ဆိုတဲ့ အချက်တွေလည်းပါဝင်ပါတယ် ဒါပေမဲ့ဒီသဘောတူညီချက်တွေဟာ ဘာမှအကောင့်အထည်ပေါ်မလာခဲ့ပါဘူး ဒါကြောင့် ASEAN ကောင်းဆောင်တွေက မြန်မာ စစ်ကောင်းဆောင်တွေကို စစ်ပြတ်ပြီး တုံ့ပြန်တဲ့အနေနဲ့ 2022 ခုနှစ် အောက်တိုဘာလမှာ ကျင်းပတဲ့ ASEAN ထိပ်သီးအစည်းအဝေးပွဲမှာ ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပေးဘဲ ဖိတ်ထားခဲ့ပါတယ် အခုအချိန်မှာတော့ ASEAN ဥက္ကဋ္ဌအသစ်ဖြစ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်က ဒီရပ်တန့်နေတဲ့အကြအတဲကိုဖြည့်ရှင်းဖို့ နီလန်းရှာတယ်ဆိုပြီးလှုပ်ဆောင်လာတာဖြစ်ပါတယ် သူဟာအရင်ဆုံးမြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ် အခုတော့သူကိုယ်တိုင်မြန်မာစစ်ကောင်းဆောင်အနေနဲ့တွေ့ဖို့နေပြည်တော်ကိုရောက်ရှိလာမှာဖြစ်ပါတယ် ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပထမဦးဆုံးရောက်ရှိလာမဲ့တိုင်းပြည်ကောင်းဆောင်တစ်ဦးဖြစ်ပါတယ် ဆွီဒင်နိုင်ငံကလုံတက်ကတိုကအရှေ့နဲ့အရှေ့တောင်အာရှဆိုင်ရာကျွမ်းကျင်သူ Estrate Nolin Nielsen ကအခုလိုပြောပါတယ်
This is likely Hun Sen's last time as chair of ASEAN. So Hun Sen may very well entertain the idea that progress on the Myanmar crisis could be
one of the main issues. ဒါကြောင့်လည်းသူကတကယ်လို့မြန်မာနိုင်ငံကအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်ဒါကိုသူ့ရဲ့အမွေအနှစ်တစ်ခုအဖြစ်နိုင်ငံတကာနိုင်ငံရေးနယ်ပယ်မှာလုပ်ပြအကြံပုံရပါတယ်။သူ့နိုင်ငံမှာလည်းပြည်ဝင်စစ်ကိုရက်စက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ကိုယ်သူလည်းငြင်းငြင်းဖော်ဆောင်နိုင်သူနိုင်ငံရေးကောင်းဆောင်တစ်ဦးလို့ရှုမြင်ပြီးမြန်မာပြည်ကိစ္စကိုလည်
ဘယ်လောက်အထိစိတ်ဆိုးဒေါသထွက်နေတယ်ဆိုတာကိုလက်ဟပြတိုက်လိုက်တဲ့ပုံရိပ်တစ်ခုဖြစ်ပါတယ်။သူတို့အနေနဲ့စစ်ကောင်းဆောင်တွေကိုတန်တမာရေးအရာအမြဲတမ်းအထီးကျန်အောင်လှုပ်ထားဖို့တောင်းဆိုနေတာပါ။အရာဖက်အဖွဲ့စည်းကောင်းဆောင်တူဖြစ်တဲ့ဒေါခင်အုံမာကကြာတာပရင်းနေ့မှာပြုလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာအခုလိုပြောဆိုခဲ့ပါတယ်
။ People of Myanmar are clearly sending a very strong message that Hun Sen is not welcome in Myanmar.They are very upset that the
Hun Sen is not welcome in Myanmar.မြန်မာပြည်သူတွေကရှင်းရှင်းလင်းလင်းပြတ်ပြတ်သားသားဖော်ပြထားပြီးသားပါတနင်္ဂနွေလုံးကိုကျန်းဖက်တိုက်ခိုက်နေပြီးလူတွေအများကြီးကိုတေစေတဲ့စစ်ကောင်စီကိုဝန်ကြီးချုပ်ဟွန်ဆန်ကတရားဝင်မှုရှိအောင်လုပ်ပေးတယ်လို့ဖြစ်နေတဲ့အတွက်မြန်မာပြည်သူတွေဟာအတော့ကိုပဲစိတ်ဆိုးဒေါသထွက်ကြပါလေ
ဝန်ကြီးချုပ်ဟွန်ဆန်ရဲ့အဓိကလှုပ်ဆောင်ချက်ဟာသူနာမည်ကောင်းဖို့လှုပ်တာဖြစ်ပေမဲ့ဒေသဆိုင်ရာအဖွဲ့အစည်းဖြစ်တဲ့အာဆီယံကိုထိခိုက်ကြဆင်းစေတယ်လို့သုံးသပ်သူတချို့ကပြောပါတယ်ထိုင်းနိုင်ငံထူလာလာကောင်းတက္ကသိုလ်လုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနကတွဲဘက်ပါမောက်ခတစ်တီနန်ပေါင်စုဒီရက်ကတော့အခုလိုမြင်ပါတယ
် You know, if you have a coup and the coup makers can rule the country and control it, and that's a coup. This is a half-baked coup, it's half done, and the people are fighting back.
အာဏာသိမ်းတယ်ဆိုတာအာဏာသိမ်းတဲ့လူကတိုင်းပြည်ကိုထိန်းချုပ်နိုင်တယ်တိုင်းပြည်ကိုအုပ်ချုပ်နိုင်တယ်ဆိုရင်ဒါကအောင်မြင်တဲ့အာဏာသိမ်းမှုတစ်ခုပါပဲအခုကအာဏာသိမ်းတာကတဝဲတစ်ပြက်ပဲအောင်မြင်ပါတယ်ပြည်သူတွေကပြန်လည်ခုခံတိုက်ခိုက်နေကြတာပ
ါအခုလိုကန့်ကွက်မှုတွေရှိနေပေမဲ့လည်းဝန်ကြီးချုပ်ဟွန်ဆန်ကတော့သူဘာလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ကြပါအောင်လို့ပြောဆိုထားပါတယ်အနည်းကစောင့်ကြည့်ခံရပြီးအငင်းပွားပွဲဒီခီးစဉ်မှာတော့ဘယ်လိုပဲဖြစ်ဖြစ်ရခင်အာနာသိန်းခံခဲ့ရတဲ့ခေါင်းဆောင်အနေနဲ့တွေးခွင့်ရမှာတော့မဟုတ်ပါဘူးဒီခီးစင်မှာဆက်လက်ညှိနှိုင်းယူဖို့ဆွေးနွေးမှာလဲဒေါ်စန်းစုကြည်ဟာအပြစ်ဒဏ်ချခံထားရသူဖြစ်တဲ့အတွက်သူနဲ့တွေးဖို့ဆိုတာမဖြစ်နိုင်ဘူးလို့မြန်မာစစ်တပ်ခေါင်းဆောင်တွေကပြောဆိုထားပြီးဖြစ်ပါတယ်လို့လေလာသုံးသပ်သူတွေကတော့ပြောဆိုနေကြောင်းပါခင်ဗျာ
အခုတော့မြန်မာပြည်ကိုတရားဝင်လာရောက်မယ်ဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာပြည်ခီးစင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောပြည်တွင်းမှာပါဝေဖန်မှုတွေမျိုးမျိုးထွက်ပေါ်နေပါတယ် AP သတင်းဆောင်မကိုကိုစောမို့ကျော်ပြောပြခဲ့တာပါခင်ဗျာအခုတခါတော့ပြည်တွင်းမှာဒီလက်ကင်ဖုန်း SIM ကတ်ရောင်းချမှုနဲ့အင်တာနက်လုပ်ငန်းဝင်ငွေကွန်တိုးမြင့်တဲ့ဥပဒေကိုမြန်မာစစ်ကောင်စီကမနေ့ကပဲပြဋ္ဌာန်းလိုက်ပါတယ်စစ်ကောင်စီဥက္ကဋ္ဌကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြောင့် Ayin zipo bo ya gire simka tga gu akun we na taun chane. Internet lunga wing we apo male sang a ya gai nung ani tonze ya gai nung ti akun li tetwa bare. Nangano wing we tubu na internet lunjo tonswe mugo teng teng bo suvi. Sikong siga chong piabi me tegeran pari teyamu shila naima bale. POA ko women ga ni meemyan ya ma a mi mo pho lu de siwa yi longan shin tu ga aku lo sa shin pya ba le
di upade ga thu san la twat la ro a ma no tu a data ri ba jit tet lai bi data na sa tet lai bi le data na sa tet lai bi tu ro lu ri ga wifi ba le la da mae sync up ko ba jaw ma lo so a ti ga sync up ko check ko na check pya phit ma bo no lu ri ko internet tong la yoe twa me click to donate to baro banya ku kwa ri tong la yoe twa me a la pyo tu text set po ya la ma bo da mae data de ko ga ro lu ri ga Don't say you're a Pima, no? Don't say you're through Lugina Ponga, but I met a character or ten early. I'll see you have a TV maybe. Leila Tanzane, the upper middle class are also not in a Wi-Fi or Dia Tony had the town or coaching here or Tila Ton, Dita Tone, Luranza, Diga, and the other outside Luranza are killing the tenant. The so Kalija, Neri, my move, Jonas in Yaboni, Marma, Sinkadia, Poison of Lulepa Tonya, Lepa Ton, the guy who appeared Ivana, so through a PDF case of another parameter manager, the Sinka Chata or Chata or Sinka. Now we are internet chat, data or chat, the Arawa.
Okay, Editor, the Sinka a thing where word where a Jingan is selling a group of Guadamle.
So this way, I took down, so I'm not on the Amazon of option. The guy told like the guy yell like the gap shall I load up him load down at Duare. The no lambe my young lady title away, your Nayala will be out. So, I like to kill like in a duajera. The main service provider, Lagani Balo, North Alama Leoni, Lagani Nasia Town, Lagabi Achema body, through Arima, through Hakago Tonsi, Arima Titale, Pitare, Conadolus, Fonte, Thomas Lupia, Pania Pitare, being set away through Aya Jumejima, the Magulu Nitas, no, the Tonti Swain, not all through the Kagu, not all soon come up. So, I see what a Pial Domitan. So I allow we at the go to Yaro Motovo, no service provider team or indirect team hour.
Okay, not who are the internet with some move on, no? Data Tonane, Patametabo, Eripo Maledi, Wingway, and Nenyabo Muti Vido, the Sangaya Ganogani, Tonze and Tito Kome Sudagayo.
Oh, who are Luipo Yan, direct TV, the Asuno. Oh, yes, who are the Marama, Naya, I know, talk to Surahao, Amyazma Machina Jauya. I know that my family alimentable, phone called as well. A good Sangaya, I know Surahadi. And I report my dice on a service provider. General, you know, a service provider can our mode, general, the Tonga, Kataka, where may he's going to get into Tongyara mode only. General Kuanga, they are Tema. Dime Aima, 5% commercial text, 5% commercial text only. A good one, two very important dice with Sangaya, I know, so to get a Shanga, they are Mrs. Wapitari. So Daria, pay Urinero, Uriya, commercial text Surahadi. ငါရဲ့ကနေဘာမှမကောက်ခွင့်ရှိသေးတာဒါပေမဲ့သူကထုံးတဲ့တိုင်းမှာလေပတ်သက်ဥပဒေဖြစ်မှာပေါ့နော်ဟုတ်ကဲ့အဲ့ဒီတော့ဒီဥပဒေကြောင့်ဒီနောက်ထပ်ထိခိုက်နေတာတွေရောအထူးသဖြင့်တော့အခုလိုဒီကိုဗစ်အခြေမှာပေါ့နော်အင်တာနက်ကိုအဓိကထားသုံးနေရခြင်းမှာဒီကအွန်လိုင်းဇီယောင်းနေပြီထိမအောင်နော်ဒီလက်ရှိနေမယ်အခုကဒေတာတက်တာတော့ကျွန်တော်ထိခိုက်နေပြီဟိုအွန်လိုင်းနေပြီတော့လေဇီယောင်းနေ
ကျောင်းရံပြန်ဖြစ်ပြီးတော့အင်တာနက်ဒေတာတန်မှုကနှစ်ဆတက်သွားတယ်အင်တာနက်စပီဒ်ကကျလာတယ်ဆိုတော့လက်ရှိကမ္ဘာကြီးတွားထွန်းတဲ့ပြန်ကြည့်မယ်ဆိုရင်တော့မြတ်တယ်လို့တရားမှမရှိဘူးခင်ဗျာဒါဖြစ်လို့ဆိုအခုကြည့်လေဟိုကတော့မတိန်တော့အခုသူ့ဟိုဟာရောင်းလိုက်ပြီလေဝေးဖန်နေရောလေဒီကြားတစ်ခုကတော့အချိန်နေမကောင်းတော့ဘူးပေါ့နော်သူတို့ဟိုဥစ္စာဆုတ်တယ်လို့ပဲမြင်တာပဲကျွန်တော်ထင
ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်ရွေ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ
VOA American တန်ရဲ့တောက်ကြာနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနံပါတ်3269အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဒီနောက်ပိုင်းမှာတော့ဒီကြားမဲ့တိုင်းရင်းသတင်းလှအစီအစဉ်မှာရှစ်လက်တာကာလအတွင်းမှာဆိုရင်ပေါ့
ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေအကုန်လုံးပြန်တွက်ကြည့်လိုက်မယ်ဆိုရင်တော့စပေးရှောင်းစပေါင်းကဒီ2000ခွဲဝန်းကျင်လောက်ရှိတယ်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ခင်ဗျာ2021ရွေးကောက်ပွဲဝင်ဖို့တည်ထောင်လိုက်တဲ့မွန်ညင်ညွန့်ရေးပါတီဟာစီကောင်စီနဲ့ဘူးပေါင်းလိုက်တဲ့အတွက်စီးလုံးညင်ညွန့်ရေးပြပြသွားရပုံကိုဦးအောင်ခင်ကရေ
မြန်မာပြည်တောင်ပိုင်းဖြစ်တဲ့ဘုဟုတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းပြည်ထောင်နာကဖော်ပြပါတယ်။ကရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ဘုဟုတိုင်းမှာ3000ကျော်၊တနင်္လာရီတိုင်းမှာ3800ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယေဟာတိုးပွားနေပါတယ်။မွန်ပြည်နယ်မြောက်ပိုင်းကျိုက်ကျုံနဲ့ဘီးလင်းမှာကစစ်ဘေးဒုက္ခတွေရှိပုံရပါတယ်။ပြည်သူကာကွယ်ရေးတပ်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါတယ်။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရီမန်းချက်နဲ့အလားဝင်းနေပုံရပါတယ်။တဲ့နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညီညွတ်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညီညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြည်နူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စားလှယ်3နေရာသာရရှိပါတယ်။
မွန်ပြည်နယ်မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညီညွတ်ရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီးပြည်ပြည်ပြင်းပြင်းဖော်ပြတာမရှိလို့ကိုပါတီနိုင်အောင်လုပ်ပြီးကိုလန်းကိုသွားရမယ်လို့မွန်ညီညွတ်ရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ဦးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညီညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်။ဘိုဟိုကော်မတီဝင်အများစုမဲနဲ့ဦးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကြံဘိုဟိုကော်မတီဝင်၃ပုံ၃ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု၂မျိုးကွဲလာပါတယ
်။မွန်ညီညွတ်ရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါတယ်။တဦးကိုဘောအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တဦးကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါတယ်။ချက်ကောင်စီဝင်ဖြစ်လာပြီးမကြာမီမော်လမြိုင်ဘလူးကျွန်းတရားကိုပို့ချုပ်အောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါတယ်။မွန်လူလူကတော့ရမညာလို့ပေးခြင်းပါတယ်။မွန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝေရွန်နိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ2ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညီညွတ်ရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညီညွတ်ရေးပါတီပေါ်ထွက်လာတာပါဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံရေးဟာဂုံတိတ်ခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညီညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။ စည်းလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်
။မွန်ပြည်နာပြည်ရှင်ရင်းနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူထုကလိုလားပါလေ။ဒါကြောင့်မွန်ညီညွတ်ရေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းနေဆိုတာမစင်စားတတ်အောင်ဖြစ်နေကြပါတယ်။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေယုံယွင်းပြည့်စည်နေပါတယ်။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ကျန်းမာရေးကဏ္ဍမှာလည်းယုံယွင်းနေပါတယ်။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညင်ညူပါတီလည်းဘာမှမတတ်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညင်ညူရေးပါတီတီဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းသားအနေနဲ့လက်တွဲပြီး Federal Democracy နိုင်ငံတီဆောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညင်ညူရေးကိုတီဆောက်ရပါလိမ့်မယ်။အခုတော့မွန်ညင်ညူရေးဟာအလှမ်းဝေးနေပုံရပါတယ်။မွန်လူမျိုးမကွဲပြောက်ရင်းနဲ့ဖိနှိပ်မှုကင်းလွတ်ရေးကိုအာမခံဖို့မွန်လူလူမှာရောမွန်ကောင်းဆောင်ပိုင်းမှာရောတာဝန်ရှိကြောင်းမွန်အမျိုးသမီးသူတေတီကွန်းမွတ်ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ်အိုမီကရွန်ပြင်းထန်လာနိုင်တဲ့အကြောင်းကိုဆွေးနွေးထားပါတယ်ကိုဗစ် -19 မျိုးကွဲသစ်အိုမီကရွန်ဟာကူးစက်မြန်လွန်းလာပြီးကိုဗစ်ကဝယ်ဈေးအပြည့်မထိုးထားသူတွေနဲ့ကိုကံအားနည်းသူတွေအတွက်ပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ Wake Up High ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇေယျသက်နဲ့ကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ
။ Okay, ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ Omicron မျိုးကွဲသစ်ကကျန်းမာတာမြန်လွန်းတာကိုတွေ့ပြီးမှနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့နော်မြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ပတ်ကပဲ Omicron 4ဦးမှာစတွေ့လာပြီးမှမြန်မာပြည်ထွက်ချိုးသည့်တင်ဆက်ထားတဲ့နေရာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောချင်လဲဆရာကြီး
အခုကျွန်တော်တို့ Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron ကလေးဆက်နှစ်လေးဆက်သုံးရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တမ်းတော့ဒီ Delta အကြံဉာဏ်နဲ့ပါတယ်ပေါ့လေဆိုတော့ဆို Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာစစ်ရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့ဟို advanced level ပေါ့နော်တခွဲခံအစင်စင်မှာတွားပြီးတော့မှ typing တွေလုပ်ပြီးရခါကြတော့မှဘာလဲဆိုတော့ခွဲလို့ရတယ်ဘာပဲကျွန်တော်တို့စီမောင်းတော့မှ Department of Health လို့ခေါ်တဲ့ New York State ကကျမရေဦးစီးထားတာအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်တို့လုပ်လို့ရတာပါကျွန်တော်တို့အပြင် laboratory မှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့လေးယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့လေးယောက်လေဒါပေမဲ့အဲ့ဒီလေးယောက်ကနေဘယ်နှယောက်ပွားသွားလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဟိုကျွန်တော်တို့ဥမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်တို့မှာ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥမာပြောရလို့ရှိရင်ကျွန်တော်ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစူးစူးပါဖြစ်တဲ့အချင်းကိုရောက်ဖို့တော်တော်လေးကိုကန့်နေပြီပေါ့လေ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ Omicron ကဒီပြန့်နှံ့လို့ဉာဏ်ပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေထားကအခုဘယ်လိုတွေ့ထားလဲဆရာကြီး
။ထုံထုံပြီးတော့ပြောရလို့ရှိရင် Omicron ကမားဒစီစာ vaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်။ဒါပေမဲ့ the same severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာနံပါတ်၁ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကားလုံးမှာ၃လုံးထိုးတဲ့စကားကိုပြောတယ်ဆိုတော့၄လုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးရဲဆိုတော့၃လုံးကိုပြောကြတဲ့ပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပြီမြင်တယ်တချို့လူတွေကကီမိုရထားတဲ့လူတွေ cancer ဖြစ်လို့လုံနေတဲ့လူတွေဥပမာ HIV သမားတွေတချို့လူတွေကြတော့လေဥပမာကြောက်ခံမကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းနဲ့ရေဖင်ဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့vaccine ထိုးမယ်လေ vaccine ကောင်းကောင်း response မလုပ်တဲ့အတွက်ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေတွေကျွန်တော်တို့မှာ cell ရတော့နည်းနည်းပါးပါးရှိသေးတယ်လေ။လုံလို့ရတဲ့ပိုင်းလေးရှိတာပေါ့။ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antiviral ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော်။ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့ပိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့။ဒါပေမဲ့တခြားနိုင်ငံတွေအတွက်ကတော့ဒါတွေကမရှိသေးဘူးဆိုတော့ပို့ပြီးတော့ကြောက်စရာကောင်းတယ်ပေါ့လေ။နောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်ရှင်လို့တော့မရသေးတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့ဒ ဒီဗက်ဆင်းသုံးလုံးထုတ်လို့လည်း fully vaccinated လို့ကျွန်တော်အမိနေတာတတ်မှတ်လို့အခုချိန်မှာတိတ်တော့မရသေးဘူး
။ဟုတ်ကဲ့ဆရာတော့ဒီတရုတ်ခါကွယ်ဆေးတဖြစ်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများကြီးသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆရာတို့နောက်ဆုံးတွေ့ထားတာလည်းရှိလား
။ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရဲ့တွေ့တယ်ဆိုတာလေ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေရောရှိတယ်ပေါ့။အထူးဖြင့်ကျွန်တော်တို့စီမံတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေ။ဆိုတော့ COVID ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်။အနေအထားတစ်ခုရှိတယ်ကွာ။ကျော်ဒီအိန္ဒိယတရုတ်ပြည်အားတစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအချိန်ဒီပေါ်မှာဘယ်လိုလုပ်ဖို့များပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်ပြီးတာတော့ကိုယ့်အကူကာကွယ်ပါမပေါ့ဆပါနဲ့ Omicron က mild disease ဆိုပြောနေတဲ့ဟာကိုခေါင်းထဲမှာတက်နောက်လောက်ဖယ်ထားပါပြည်ပနိုင်ငံမှာ vaccine ဟိုလူကြီး30ထိုးပြီးလို့ပြောပေးမယ်တကယ်တန်းစဲရောထိုးတာဟုတ်ကောဟုတ်ရလားနောက်တစ်ခုက effectively vaccinated ဖြစ်တယ်ရောဟုတ်ကောဟုတ်ရလားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်ပါပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်တန်းနေစေဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effect မဖြစ်တော့ဘူးအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူတိုးပြီးရင်လည်းကာကွယ်ပါမပေါ့ဆပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှိရင် AstraZeneca ထိုးထားတဲ့ COVID ရှိကိုထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောက်မှာရှိတဲ့ country မှာရှိတဲ့သူတို့ကသုံးလုံးထိုးထားပြီးတဲ့လူတွေအတွက်ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှိရင်တော့ဖျားလို့ရှိရင်ကိုယ့်ကိုယ်ခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှိရင်လူစုလူတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းတွေဟိုဆိုင်ထဲမှာခမင်းစားတယ်အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါရင်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လေချောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးဟုတ်ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကိုလေးလုံးထိုးမှငါးလုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုတဲ့အသိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တလောက်ကြီးဒီမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာဆေးရုံနဲ့ပြောရလို့ရှင်ဆေးရုံမှာရှိတဲ့အလုပ်သမားတွေဆရာဝင်နတ်သမားအစားဩဒီအဆုံအဆုံလူနာတွေကိုတည်ပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုစေယုံဒီမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားခန်းမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီ set တွေကိုထည့်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်ညောတိုင်ရှင်းရေးသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားတွေနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတယောက်ကလုပ်ပြရမှာပါဘာလို့လဲဆိုတော့လူနာကလည်းများလာတယ်စေယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတစ်ယောက်တစ်ယောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်တို့ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်တော့ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့လေဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေမှာပါလို့ပြင်ဆင်နေဆိုကျွန်တော်တို့ဆိုရင်ပြီးခဲ့နှစ်ပတ်လောက်ပြန်နေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် salary စနေအောင်မှာကျွန်တော်တို့မှ meeting ရှိပါကျွန်တော် zoom နဲ့ပေါ့နော်စေယုံမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှာပါပြီးဖြစ်နေတယ်လေဒီသူနာပြုအပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောဆရာရှိတဲ့အပိုင်းတွေနဲ့သူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လုံနေတယ်လေပြင်နေရမှာလုံနေတယ်လေပေါ့ဒီမှာ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လုံမလဲဘယ်လိုမျိုးအခုခေါ်မလဲအဆုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ဟုတ်လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဦးဝင်းမင်းရဲ့ပတ်စင်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနံခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲအတွင်းပိုနားရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်။ ချင်းပြည်နယ်တန်တလန်မြို့မှာအင်ချီ130ကျော်ထပ်မံမီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်အတွင်းအရက်သား40နီးပါးမီးရှို့တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရနီခေါင်းဆောင်တွေအရက်ဖက်ဖွဲ့စည်းတွေကဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားရာမှာဒေသခံလူထု6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ5ရက်နေ့မနေ့ပိုင်းကနမ်ခမ်းမြို့ဟိုနားရွာကောင်းပင်းရွာနဲ့ကောင်းနောင်ဆောင်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အာနာသိန်းစစ်တပ်ဟာစခန်းတစ်ကုန်းကနေပြီးတော့လက်နက်ကြီးနဲ့ကူပစ်ခတ်ရာမှာဟိုနားရွာရဲကြလို့လူနေအိမ်တွေပျက်စီးပြီးလူကြီး3ယောက်နဲ့အသက်2နှစ်အရွယ်ကလေး1ယောက်အသက်5နှစ်အရွယ်ကလေးနှစ်ယောက်တို့လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရလို့နမ်ခမ်းစီယုံကိုပို့ဆောင်စည်းကုထားရပါတယ်ဇန်နဝါရီလ4ရက်မနေ့ပိုင်းနမ်ခမ်းမြို့မှာဈေးကြီးအတွင်လူနှုတ်ပြတ်သက်ခံရပြီးတဲ့နောက်တရက် TNLA တပ်သားတွေမြို့တွင်ရက်ွက်တဲ့အထိဝင်ရောက်လှုပ်ရှားအင်အားပြပြီးအပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ဈေးအတွင်တပ်ခံရသူနှုတ်ကတော့ TNLA ရဲ့အခွန်ကောက်တဲ့သူတွေလို့သတင်းတွေထွက်နေပါတယ်
ချင်းပြည်နယ်ထန်တလားမြို့မှာဇန်နဝါရီလ3ရက်နဲ့4ရက်နေ့တွင်မှာလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်၂ရက်အတွင်းအိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအချိန်ချင်းဖြစ်ပွားခဲ့တဲ့ထန်တလားမြို့မှာဇန်နဝါရီလ3ရက်နေ့က CDF ထန်တလားတပ်ဖွဲ့တွေခြေကုပ်ယူထားတဲ့ပက်ကိုစစ်ကောင်စီတပ်ဖွဲ့တွေကထိုးစစ်ဆင်လာပြီးပစ်ခတ်မှုတချို့ဆီခဲ့ပြီးတဲ့နောက်မွန်းလွဲ၂နာရီဝန်းကျင်လောက်မှာစစ်ကောင်စီဘက်ကလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့ပြီး4ရက်နေ့မှာလည်းထပ်မံမီးရှို့ခဲ့တယ်လို့ CDF ထန်တလားပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်ထန်တလားမြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်စက်တင်ဘာလကနေစံနယ်လ4ရက်နေ့အထိ၄လတာကာလအတွင်းမီးလောင်မှုအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးဖျားကျောင်း9ကျောင်းအပါအဝင်လူနေအိမ်ခြေ800ကျော်လောင်ကျွမ်းပြကျခဲ့ရပြီးတာဟာထန်တလားမြို့ရဲ့ထက်ဝက်နီးပါးလောင်ကျွမ်းပျက်စီးမှုဖြစ်တယ်လို့သိရပါတယ်
ဖမ်းဆီးခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆိုင်ရဲ့ဇနီးနဲ့တားပစ်သူတို့ကိုဇန်နဝါရီလ3ရက်နေ့ညပိုင်းကကြိုက်ထုံမြို့နယ်တိမ်စရက်အပိုင်း3ခွကျေးရွာရှိနေအိမ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ3ယောက်ကတော့ဒေါက်တာအေးဆန်ဇနီးဒေါခင်အေးမူတားလတ်နေဖြိုးဆန်နဲ့အိမ်အလုတ်သမားတူဦးဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတူဦးကပြောပါတယ်။ဘာကြောင့်ဖမ်းလဲဆိုတာကိုတော့မသိရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအလုတ်နဲ့ထောင်တန်းနှစ်နှစ်ချမှတ်ခံထားရတဲ့ဒေါက်တာအီဆန်ကိုလည်းလက်ရှိကြိုက်မရောအကျဉ်းထောင်မှာနောက်ထပ်အမှုပေါင်း12မှုထပ်မံဆဲဆိုထားတဲ့အတွက်ဆက်လက်ပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်။
ကယင်ပြည်နယ်မြောက်မတီမြို့နယ် KNU တပ်မဟာ64ကီကောမြို့တစ်ဧရိယာထဲမှာဝင်ရောက်တပ်ဆဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံလူထုနေအိမ်မှာကျန်ရှိတဲ့ပစ္စည်းတွေကိုဖျက်ဆီးထားတဲ့အပြင်နီပွန်ဖောင်ဒေးရှင်းကလှူဒါန်းထားတဲ့ပညာရေးကျန်းမာရေးအတွက်အဆောက်အဦတွေနဲ့တင်ထောက်ကိုအသုံးဆောင်ပစ္စည်းတွေကိုဖျက်ဆီးထားတယ်လို့နေရပြန်ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကကားဆိုင်ကနေတံမိုးရှိတဲ့ပစ္စည်းတွေကိုလည်းယူထားတာရှိတယ်လို့၄ကီကောမှာရှိတဲ့ကျန်းမာရေးဝန်ထမ်းတဦးကလည်းပြောပါတယ်၄ကီကောမြို့တစ်မှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကစစ်ကောင်စီဘက်ကမြေပြင်တိုက်ခိုက်မှုအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်၄ကီကောမြို့တစ်နဲ့အနီးနားဝန်းကျင်ကျေးရွာ600ကျော်ကဒေသခံလူထု1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်
စစ်ကောင်စီကြောထောက်နောက်ခံအကျိုးသူလုပ်ငန်းတွေဖြစ်တဲ့မြန်မာပီယာ၊ဒဂုံပီယာနဲ့ APC ပီယာတွေကိုတည်ယူရောင်းချခြင်းမလုပ်ဖို့နဲ့တည်ယူရောင်းချပါကဖမ်းဆီးအရေးယူသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO မြစ်ကြီးနားခရိုင်ကနေထုတ်ပြန်လိုက်ပါတယ်။ဒီအချက်တွေကို2022ခုနှစ်ဇန်နဝါရီလ10ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ပေးဖို့ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒါဟာမြစ်ကြီးနားခရိုင်ဒေသအတွက်ခရိုင်ဖက်ကထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီကိုတော်လန်ဆန့်ကျင်ရှုတ်ချတဲ့သဘောနဲ့ထုတ်တာဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်ကမြို့ချင်းဆက်ဆက်နေတဲ့လမ်းတချို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကခရီးသွားတွေကိုစစ်ဆေးမှုအရင်ကထက်ပိုလှုပ်လာတဲ့အတွက်ခရီးသွားတွေစိုးရိမ်နေကြရတယ်လို့ကားဓမားတွေလည်းအခက်အခဲဖြစ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးနေတဲ့နေရာတွေကတော့ပုံနှချွနဲ့ရတေးတောင်ကားလန်းကလက်ဝဲစာတိုင်တာစီနဲ့ပိန်းငင်းချောင်းစားတဲ့ကြေးရွာကြီးတွေမှာကိတ်ချပြီးခရီးသွားတွေကိုစစ်ဆေးနေတယ်လို့ရတေးတောင်မြို့နယ်အငူမော ကျွန်တော်ကာလာမှာပါစစ်ဆေးနေတာပါအရင်ကကားသမားတွေကိုလူအရေအတွက်လောက်ကိုတော့မေးမြန်းပေမဲ့အခုခါကတော့လူတအူးချင်းစီကိုကားပေါ်ကဆင်းခိုင်းတယ်လို့မက်စ်တွေကိုလည်းချွတ်ခိုင်းပြီးမှတ်ပုံတင်စစ်ဆေးနေတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကရားပြည်နယ်ဖူဆိုမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလုဆောင်ချက်တွေဟာရှစ်ရာဇွဲမှုမြောက်တဲ့အကြမ်းဖက်မှုကိုကျူးလွန်တာဖြစ်တယ်လို့ဂရင်းနီခေါင်းဆောင်တွင်ဂရင်းနီအရက်ဖက်အဖွဲ့စည်းတွေကပြောပါတယ်။
ကရားပြည်နယ်ဖူဆိုမြို့နယ်အတွင်ဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ဟာလူခွင့်ရေးနဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်တွေကိုပြောင်းပြောင်းတင်းတင်းချိုးဖောက်တာဖြစ်တယ်လို့ဂရင်းနီလူခွင့်ရေးအဖွဲ့တာဝန်ရှိသူဥပညာကပြောပါတယ်။မြန်မာတပ်မတော်မှာလာနာဆောင်တဲ့အမေကျင့်ဝတ်တပ်ပိုင်ဆိုင်ကျင့်ဝတ်ပေါ်တော့ဒါသူရဲ့ကျင through Kuranga Kaka PM Hadu Kakam Pivane, who fancy Tapsamuga, Dashimantia, Loyada, Turu, and Turuyada.
Tizamala Nasali and Niga, Puzo Ludu, Misho Tapsamurema, Mutami, Kling area a power, a Jata P2, Tonsashi Utamane, Tapsa Kayamu go save the Chirapwe Ninele, Pitin Shota Tabare, Ludam Yunesu, a port to Pamu Pite, Yazumu Abye, see Yazumu and Yabdelu Ubinaga, Sapio Mari.
ตัวคู่อ่ะสู้ว่าตรงว่าเราจะดูดามอยู่ในสุพรรณมาตัวชุดของเราเองคือยังจะมุดมีอะไรคือนิมิตาตัวใจปฏิเคียนปีปีนี้เนี่ยแหละลูกจุดจ้าเปลี่ยนแทนส่งจำเป็นตะไคร้ตัวบุชีเรลูกเคียนปีปีตัวยิ้มเด็กคู่เดนี่ก็เปลี่ยวไปเกี่ยวกับเรื่องสองตรงที่แบบว่าตัวเปลี่ยนจะทำยังไงปีทางเราเปลี่ยนเราเหมือนตัวลูกทุกคนที่เราเพื่อจีก็ลูกทุนเนี่ยดันดียัดดีเนี่ยสุดาเปลี่ยวทับิดาสุดาแล้วลูกทุกเย่กูจ้าลูกทุกเย่
ก็ยังครีนีปีเนี้ยผู้สูงอายุเนี่ยมุสูยามาเนี่ยเท่าเนี่ยสัตว์คนเนี่ยดีเซมาร์เนี่ยเสรียังไงก็สิ่งสิ่งสิ่งสุดละจงในตั้งแต่ขยามุโกกูแล้วทำก็เชื่อชาพุยเอพุยไอเอ็มเอ็มโอแต่เดี๋ยวเท่าทารุเนี่ยจะกว่าปีปุ่นตัวเมลูเอ็นยูจีมิวดานยูยูสุยาเย่ลูกคุยสัญญาวินจีธนาวินจี อู่อ่าวมิวมิงอ่ะคุณล่ะต้องยังไม่มาเจ็บบาดที่เราได้เอ็นยูจีเอ็ดเรื่องราชินีเวมาเปียสุท้าบาร์เอชเช่นสับปีรอชันบีเนตเวมาเนี่ยเท่าเนี่ยสัตว์คุณเนี่ยในเล็บไปงานนี้เนี่ยเท่าเนี่ยสันคุณเนี่ยในสมัยที่ชิลาดากาลาเป็นเชฟวากเกเรตไต้เปรย์จ้าที่ด้านการเชิญลู่จูต้องเลี้ยงจีก้าเนี่ยการนี้ทรัพย์ที่ใจเศร้าเนี่ยจ้าบาร์เอที่จางอุรอนน้ำหอมงานนี้ซูจีเจสับปีท้าบาร์เอ
นัทธรรมสัตย์เดชรักษาบินนัทธรรมสัตย์เนรนาวัยละที่เชลลาดากาละด้วยฉันพิมพ์เมียวไปต่างไปเมื่อเนตรดอมยามมาแต่ในนั้นในไก่เช่นเชียงเจ็บปวดได้ป่วยยามมาสัตย์เนตแต่ในนั้นในไก่แต่ป่วยจะเจ็บปวดได้ป่วยจะเนี่ยส่งความทุกข์ยากเลยที่ได้ขันลุทุนนัดต้องจอดชีจาวเสบียงเลยกูกุญยิ้มไปนี่เลยฉันลุงเนี่ยใส่ลอยกับอคูลูเปียวอะไรกูว่าบอกเชลลาดากาละด้วยมาส่วนใหญ่บอก ที่ฉันมีต่างไปเนี่ยมีเอาไปบ่เลยทุกสิ่งที่เราดีเจ้าแม่ที่ป้อนน้ำมันดูเย่วิโดดีที่เป็นสิ่งที่เราฉันต่างไปมาสิเจดีไม่ไกลบ่เลยเลชานี่จะไหวบ่เป็นสิ่งที่ฉันมีต่างไปเพคโฮบ่นอกวิโดดีว่าบ่เลยฉันมีเอาไปมาสิเจดีกูกันตะเพรในตะเพรพิเศษหามาสิดีมังกรบารุบ่เลย
เอ็นลูมิโอสิอากูร้องเพลงตัวจีเลมิสุนวดดีเชลลาดากาลาดูมาสิบีชองสุสปองกาดีนัดต้องเควุ่นเจนเราชีเลยซึ่งช่างตัวชัวคู่เชิงที่นี่มาเปลี่ยนนั่งจับตีบาบูจะเปลี่ยนเล่นในการตัดเผยจะเช่นเช่นเชื่อว่าเรปฏิบัติการเรื่องเดี๋ยวข่ายว่าดารีฮะตู้ลู่กู้ลู่ตันเดียเน่พันสิบเจ็ดขาดตัดจากขันนี้จะยาวเลยบีเคเรนเน่ด้วยมาเบช่างบีเมียวไปตีโป้เจ้าเม่ไม่ไกลน้ำลันน้ำคำมูเซียมเนรีมาดีรักขันบีตูลู่ทูเรฮะพันสิบเจ็ดขาด
အခုလိုတိုက်ပွဲသတိပတ်ခတ်ဖြစ်ပွားနေတဲ့ဒေသမှာမိမိအသက်အန္တရာယ်ကင်းဝေးအောင်လို့အထင်မြင်မှားစေတဲ့အပြုမူအသုံးဆောင်တွေကိုကိုယ်နဲ့တပါးတည်းမယူဆောင်တွားဖို့တတိထားဆင်ခြင်ကြဖို့ SSPP အတွင်းရေးမှူးဗိုလ်မှူးကြီးဆိုင်စုကရှမ်းစကားနဲ့အခုလိုပြောပါတယ
်မန်နီကန်ပင်ပြင်းရပ်မှန်ခါကဘနဲပေါ်ခေါကိုထပ်ထန်
တိုက်ပွဲကလည်းကြာမြင့်နေပြီပြည်ပခန့်နေမီမှာတိုက်ပွဲဖြစ်နေတဲ့ဒေသအတွင်းက RCSS နဲ့ SSPP တပ်ဖွဲ့တပ်သားနှစ်ဖက်လုံးကလည်းအခြေအနေရစစ်ဆေးနေတာတွေရှိတယ်တဖက်အဖွဲ့ရဲ့အမှန်ခံလို့တည်င်းပေးတဲ့သူလို့တန်ရာရှိတဲ့သူတွေကိုဖမ်းဆီးပြီးစစ်ဆေးတာတွေလုပ်တယ်ဒါကြောင့်အမြင်မားစေတဲ့အထောက်ထားတွေအနေရဖြစ်စေတဲ့ပစ္စည်းတွေကိုနဲ့တပါတည်းမယူဆောင်ဖို့တော့တတိထားရမှာပေါ့နော်
ဒီဇင်ဘာ30ရက်နေ့ကစပြီးဇန်နဝါရီလ2ရက်နေ့အထိမန်ကန်မြို့နယ်ဟိုနာအုပ်စုမှာ RCSS နဲ့ SSPP ကြားတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဟိုနာအုပ်စုထဲကကျေးရွာ9ရွာကရွာသား1000ကျော်ဟာပေးလူရကိုထွက်ပြေးတင်းရှောင်နေကြရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဟိုနားရွာဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်နယ်ထန်တလန်မြို့မှာဇန်နဝါရီလ3ပိုင်းကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်အတွင်းလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။တ
ိုင်းရှိဆိုင်ဖီဘာဝိုင်းတော်သားရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။ပြည်ဝရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဝင်းလေးလက်ဆောင်တည်တချင်းတွေတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00-10:00အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါ line number 1925 32တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်မှာကွန်ဂရက်စ်တော်ကိုစီးနင်းဝင်ရောက်ခံရတာတနည်းဖြင့်ထိမှန်ခံနာကျင်းပရမှာဒီမိုကရေစီစံတန်မိုးတွေကိုကာဝယ်ဆောက်ရှောက်ဖို့အမေရိကန်တွေကိုသမ္မတဂျိုးဘိုင်ဒန်ကပန်ချလိုက်ပါတယ်။2020ခုနှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ခံသမ္မတဘိုင်ဒန်ကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုတောက်ခံသူတွေကရဲရင်နဲ့အတားအဆီးကိုအင်အားအလုံးင်းနဲ့ဖျက်ချော်ပြီးလွှတ်တော်ကိုစီးနင်းခဲ့ကြတာပါ။တချင်ကဆိုဗီယက်ယူနီယံလက်အောက်ခံဖြစ်ခဲ့တဲ့ကာဇက်စတန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အယ်မာတီမှာဆန္ဒပြသူတွေကိုရုရှားတပ်ဖွဲ့တွေရဲ့အကူအညီနဲ့အစိုးရတပ်တွေကပစ်ခတ်နေနေရမှာကြာသာပြင်းတွေကလူပေါင်းဒါဇင်နဲ့ချီတိုက်ဆုံကြောင်းသတင်းတွေကပေါ်ပြပါရယ်မြို့လယ်မှာရှိတဲ့ Republican ရင်ပြင်မှာဆန္ဒပြသူလူအုပ်ထဲကိုကြီးကားကားတွေနဲ့လိုက်ပါလာသူတွေပါဝင်လွန်ကျွေးတပ်ဖွဲ့ဝင်တွေကအချင်းချင်းပစ်ခတ်နေတာကိုလည်းသတင်းဗီဒီယိုတွေမှာတွေ့ရပါရယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြသူဒါဇင်နဲ့ချီတိုက်ဆုံပြီး2000ကျော်ကိုဖမ်းဆီးခဲ့တဲ့အကြောင်းပြောဆိုထားပါရယ်ဆူရနိုင်ငံကခတ်တော်မျိုးတော်ပါဝင်မျိုးကြီးတွေမှာဆက်အနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလွန်ကျွေးတပ်ဖွဲ့တွေကြာသာပြင်းတွေကမျက်ရည်ပုံးနေနဲ့ပြစ်ခတ်နိုင်နေမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့သူတွေကပြောပါရယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းဆက်အနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နိုင်နေမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးထောက်ခံနေတဲ့ဆူရန်ဆရာဝန်များကော်မတီကပြောဆိုထားပါရယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဒီကနေ့တောက်ကြနေ့စတင်မဲ့မြန်မာနိုင်ငံခီးစဉ်တွင်ငြိမ်းချမ်းရေးရှိဖို့နဲ့အကြမ်းဖက်မှုတွေဆုံးသက်ရေးကြိုးပမ်းမဲ့အကြောင်းပြောဆိုထားပေမဲ့ခီးစဉ်ပေါ်ဝေဖန်မှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပထမဆုံးနိုင်ငံအကြီးအကဲတူရဲ့ခီးစဉ်ဟာဆရာနာမည်တွေကိုတရားဝင်လက်ခံရရောက်မှာကိုလည်းဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ခီးစဉ်ကိုဖျက်ဖို့ကြာသာပြင်းနေမှာပဲတိုက်တွန်းထားပါတယ်။
ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခမောင်စိုးမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။တောင်းကြနေမနေ့ခင် VO ရဲ့အစီအစဉ်တွေကို line number 3249နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.